စပိန်နိုင်ငံမဒရစ်မှာကျင်းပနေတဲ့ဥရောပဒေါ်လမှုဆိုင်ရာကုလသမဂ္ဂညီလာခံ COP25 မှာတက်ရောက်တဲ့နိုင်ငံတွေကြောင့်အပြင်းအထန်ဆက်တဲ့ဆွေးနွေးမှုနိုင်ကြပြီးတဲ့အထိတဘောတူညီချက်မရတာကြောင့်ညီလာခံဟာအောင်မြင်မှုမရမယ့်အခြေအနေဆိုင်နေရပါတယ်။ကမ္ဘာကြီးပုံလွှဲလာတာကိုဘယ်လိုတိုက်ဖြတ်ကြမယ်ဆိုတာနဲ့ထိခိုက်ပျက်စီးမှုတွေအတွက်ရမွေဘယ်လိုထက်ဝင်ကြမယ်ဆိုတာတွေပေါ်သဘောထားကွဲကြတာဟာဘယ်တော့မှလည်းမတူအောင်ကြီးမားနေတာပါ။ဆန်တာတဲ့နိုင်ငံတွေတဖြည်းဖြည်းဖွံ့ဖြိုးတိုးတက်လာနေတဲ့နိုင်ငံတွေနဲ့ကမ္ဘာအဆင့်ဆုံးနိုင်ငံတွေကတန်တမန်တွေဟာသူတို့တနေငံချင်းစီရဲ့အကြောင်းပြချက်တွေကိုထောက်ပြပြီးသဘောတူညီချက်မူကြမ်းပါအချက်တွေကိုထောက်နေကြတာပါ။ညီလာခံကိုအင်ရှင်အနေနဲ့ကျင်းပတဲ့ချီလီနိုင်ငံကဘုံသဘောတူညီချက်တစ်ခုရဖို့ကြိုးစားတဲ့အနေနဲ့မူကြမ်းတင်သွင်းထားတာပါ။ဒါပေမဲ့ညီလာခံရဲ့တတိပေးချက်တွေဥရောပပြောင်းလဲမှုကြောင့်လူတည်ဆုံးရတဲ့အထိဆိုးရွားတဲ့ရာသီဥတုအခြေအနေတွေဖြစ်နေတာလူငယ်တန်းပေါင်းများစွာရဲ့တင်ပတ်စဉ်ဆန္ဒပြဖို့ရည်စတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ဒီညီလာခံဆက်ဆက်ညီနိုင်မှုတွေကလည်းအကြက်တဲကိုကင်ဆယ်ဖြစ်ရှင်းဖို့အစိုးရရဲ့အနေနဲ့နှစ်တူကြိုးစားလို့ရှိပါတယ်ဆိုတာရှင်းရှင်းလင်းလင်းအသိပေးရမယ်ဖြစ်အားနဲ့ကြုံရတာဖြစ်ပါတယ်။ဒါပေမဲ့လည်းဆက်နေကြဆွေးနွေးပွဲတွေဟာဇန်နဝါရီမှာတော့အဲ့ဒီညီမကြက်ကနေပို့တော်ဝေးသွားပါတယ်။